မြန်မာနိုင်ငံတွေကနေပြီးတော့ပြည်ပကိုအလုတ်သွားလုတ်ဖို့ကြိုးစားတဲ့သူတွေများလာတဲ့အချိန်မှာအလုတ်ရှာပေးမယ်ဆိုတဲ့အကျိုးဆောင်ပွဲစားတွေရဲ့လိမ့်လေခံရမှုခံရတဲ့သူတွေအများပြားရှိနေပါတယ်။အစ်စ်ပြောင်းလဲလိုက်တဲ့နိုင်ငံကူးလက်မှတ်လျှောက်ထားတဲ့အခါမှာလဲရုံးကိုသွားပြီးတော့လျှောက်ထား권ကိုကြိုတင်ဘုကင်ယူရတဲ့စနစ်ကလည်းအခက်အခဲရှိတာကြောင့်လိမ့်လေသူတွေအကျိုးဆောင်တွေကအမျက်ထုတ်စရာဖြစ်နေတယ်လို့ကိုတိုင်ကြုံရသူတွေကပြောပါတယ်။နိုင်ငံကူးလက်မှတ်လျှောက်ထားသူတွေရဲ့အခက်အခဲတွေကြောင့်သတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင်။
မြန်မာနိုင်ငံမှာစာဝန်ကြီးအကြက်တဲကုံစင်းနှုံမြင့်တက်မှုနဲ့အလုတ်ကန်ရှားပါမှုတွေကြောင့်နိုင်ငံရဲ့ချားမှာအလုတ်ကန်ရဖို့ကြိုးစားနေသူတွေများလာပါတယ်။နိုင်ငံကူးလက်မှတ်လုပ်ပေးမယ်အလုတ်ကန်မှာရှာပေးမယ်ဆိုပြီးတော့ပွဲစားတွေရဲ့လိန်လဲခံရသူတွေလည်းများလာနေပါတယ်။အဲ့ဒီထက်မှတောင်ကြီးမြို့မှာနေထိုင်ပြီးတော့ကုန်ထမ်းသူတဦးဖြစ်တဲ့ကိုဇာနီလည်းပါပါတယ်။လူမှုကွန်ရက်မှာအလုတ်ကန်ရှာပေးမယ်ဆိုပြီးတော့ကြော်ညာတဲ့ပွဲစားတယောက်နဲ့ချိတ်ဆက်မိပြီးတော့အခချင်းငွေ၈သိန်းကိုနီးစက်ကနေ20ခန်းလုံးအတိုးနဲ့ချေးပြီးတော့ပေးခဲ့ရတယ်လို့ပြောပါတယ်။ငွေလွှဲပေးပြီးတဲ့နောက်မှာတော့ပွဲစားကိုဆက်သွယ်လို့မရတဲ့အကြောင်းနဲ့အလင်းခံခဲ့ရတဲ့အကြောင်းသူကပြောပြပါတယ်။
ကျွန်တော်လည်းအဲ့လိုကသူတို့18ရက်အတွင်းရောက်ပို့ပေးမယ်ပါညာအဲ့လိုမျိုးတွေကျွန်တော်လည်းအဟုတ်ထင်ပြီးတော့ပြီးလိုက်တာကလာုံ16သိန်းကျော်ရတယ်ဆိုတော့အထင်ကြီးကြီးပြီးတော့ကျွန်တော်ကလုတ်လိုက်တာကြခုမှအလုတ်ကိမ်းမရှိလို့အာကိုပြီးအဲ့လိုလုတ်တယ်ကြအဲ့လိုလိန်ထားတယ်ဆိုတော့ကျွန်တော်မှဟိုစောက်ပြရမရဖြစ်တာပေါ့နော်ဟိုတကယ်ဟိုရှိလို့အလိန်ထားတဲ့လူအတွက်ကျွန်တော်မပြောလို့ဘူးပေါ့နော်သူကဒီကြိမ်းကြီးပဲလိန်နေတာပေါ့နော်ကျွန်တော်တို့မှနောက်မှမိသားစုတွေအများကြီးဒုက္ခရောက်ပြီးတော့ကျွန်တော်တို့ဘယ်သူမှဖတ်ပြီးတော့ကျွန်တော်တို့လူများမခံစားချင်တာတခုပဲ
ကိုဇာနီယာနောက်ဆုံးမျှော်လင့်ချက်အနေနဲ့လိန်သွားတဲ့ပွဲစားဆိုသူနေထိုင်တဲ့မြောက်ရီမြို့ကိုလိုက်သွားဖို့ကြိုးစားခဲ့ပေမဲ့အသက်အန္တရာယ်ချင်းချောက်မှုနဲ့ကြုံတွေ့ခဲ့ရတယ်လို့ပြောပါတယ်အစ်စ်ချမှတ်လိုက်တဲ့စီမင်းရနိုင်ငံရဲ့ချောက်ကိုထွက်ခွာဖို့နိုင်ငံကူးလက်မှတ်စာကို passport လျှောက်ထားတဲ့နေရာမှာကိုရိုင်းတန်းစီစနစ်ကနေ online ကနေကြိုတင် QR code booking ယူရတဲ့စနစ်ကို2022ခုနှစ်မတ်လအတွင်းမှာစပြီးတော့ပြောင်းလဲကျင့်သုံးပါတယ်ဒီလိုယူရတဲ့အတွက်တရက်ကိုလူရည် 2500 နဲ့အနည်းဆုံးနှစ်ပတ်ကြိုယူရပါတယ်အစီအပြေတဲ့ရက်ရွေးခွင့်မရှိဘဲနဲ့တတ်မှတ်တဲ့ရက်မှာပဲဘုကင်ယူရတာဖြစ်တဲ့အတွက်ပွဲစားအကျိုးဆောင်တွေနဲ့ QR code ဘုကင်ယူရစနစ်ကခက်ဆားလာပါတယ်။အကျိုးဆောင်ပွဲစားတွေကနှစ်ပတ်အတွက်နိုင်ငံကူးလက်မှတ်လျှောက်မဲ့ QR code ဘုကင် online ကတဆင့်ယူလို့ရှိရင်ကျပ်9000ကနေ3000အထိတောင်းလို့ရှိပြီးတော့3လကြာကြိုယူရင်တော့ငွေ1000အထိပေးရတာတွေရှိတဲ့အကြောင်းလှုပ်ရှားသူတွေကပြောပြပါတယ်။ဒါကြောင့်လည်းပဲဒီစနစ်ဟာအကျိုးဆောင်ပွဲစားတွေရဲ့အကျိုးစီးပွားအတွက်အသုံးချလို့ကောင်းတဲ့စနစ်တစ်ခုဖြစ်လာနေတယ်လို့ပြောပါတယ်။လေလသူတွေဟာလူမှုကွန်ရက်ကနေတဆင့်ငွေကြိုးလွှဲခိုင်းပြီးတော့ QR booking ကုတ်အတုတွေကိုနိုင်ငံကူးလက်မှတ်ထုတ်ပြီးရုံးရှိပါလိန်လေရောင်းချတာတွေရှိနေတယ်လို့ကိုရိုင်းကြုံခဲ့ရသူတွေကပြန်ပြောပြတာပါရုံးရှိမှာ QR booking တွေလိန်လေရောင်းချတာနဲ့ပတ်သက်ပြီးတော့ကိုရိုင်းကြုံခဲ့ရတဲ့မန်ငယ်က view ကိုခုလိုရှင်းပြပါရစေ။ဘယ်မှာရ
ှိမှာအဲ့လိုအလိန်ခံရတာပေါ့နော်ဖြည်းဖြည်းဝိုင်းမျိုးမှာ QR code ကဒီမှာမဟုတ်အောင်နောက်ဘက်ကဝင်ရတာဘာညာဆိုပြီးအဲ့လိုမျိုးသိနေတာ။ဒါနဲ့ပြင်ပမှာတော့သူတို့ကလည်းအဲ့လိုလာတဲ့လူတွေဖြည်းဖြည်းနဲ့ဝိုင်းမျိုးမှာစကားကိုကအဲ့လိုရုံးအောင်ပြောတာဒီကအဲ့လိုရုံးအောင်ပြောပြီးတော့မှလည်းအဲ့လိုဂျင်ညာပေါ့တော့ဟာတက်လာဆိုတော့ပေးတိမယ်အဲ့လိုမျိုး၄000ဝန်းနဲ့လုပ်ပေးမယ်5000ဝန်းနဲ့လုပ်ပေးမယ်7000ဝန်းနဲ့လုပ်ပေးမယ်4000ဝန်းနဲ့လုပ်ပေးရဲအဲ့လိုမျိုးဂျင်ညာပေါ့စားစားပဲသူတို့လိန်ညာကြတော့လေ
မငယ်ဟာသူ့ရှိမှလိန်ခံရတဲ့ဖြစ်ကူနိုင်ငံကူးလက်မှတ်ထုတ်ပေးရုံးတွေကတာဝန်ရှိသူတူကိုတိပေးတိုင်ကြားခဲ့တယ်လို့ပြောပါတယ် QR code အတုရောင်းနေတဲ့ကိစ္စတွေကိုအချင်းချင်းအသိပေးတာတွေလည်းရှိခဲ့ပြီးတဲ့နောက်လိန်လက်ခံသူအရင်ကထက်တော့နည်းသွားတယ်လို့ပြောပါတယ်နိုင်ငံကူးလက်မှတ်ထုတ်ပေးရမှာနေ့စဉ်လူအများနဲ့ဆက်ဆံနေရတာဖြစ်တဲ့အတွက်ဝန်ထမ်းအင်အားမမျှတာရာကြောင့်အားလုံးကိုထိန်းချုပ်ဖို့မဖြစ်နိုင်ဘူးလို့တာဝန်ရှိသူတူကမန်ငယ်ကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။နိုင်ငံကူးလက်မှတ်ထုတ်ပေးရုံဝက်ဘ်ဆိုက်မှာတော့နိုင်ငံကူးလက်မှတ်အမြန်ရရှိအောင်ဆောင်ရွက်ပေးမယ်လို့လေးလံသူတူကို1999ခုနှစ်ပြည်ပအလုပ်ကံဆိုင်ရာဥပဒေပုံမှန်26နဲ့ဇွန်လ29ရက်နေ့ကဖမ်းဆီးအရေးယူခဲ့တယ်ဆိုတဲ့အမှုတမှုကိုဖော်ပြထားပါတယ်။online ပေါ်မှာလိမ့်လေခံရသူတွေနေတော့အောင်လို့ငွေကြေးမတက်နိုင်သူတွေ QR စနစ် booking အခမဲ့အကူအညီပေးနေသူတွေလည်းရှိပါတယ်အခမဲ့အကူအညီပေးနေသူကိုထုံးကအခုလိုကြံပြူပါတယ
်ဘသူမှငွေကြိုးမပေးဘူးဒါပေမဲ့အခုအလိန်ခံရတဲ့လူတော်တော်များများကပါဖြစ်လဲဆိုတော့ငွေကြိုးလွှဲတာတစ်ဖက်သူကကျွန်တော်တင်ပေးမယ်ပြောလိုက်တာနဲ့ငွေလွှဲလိုက်ပြီဆိုတော့အဲ့ဒီလူတွေကအများဆုံးအလိန်ခံရတာငွေကြိုးမလေးတဲ့လူတွေအကုန်လုံးကအလိန်မခံရဘူးနောက်တစ်ခုကအပါလဲဆိုတော့ QR ရပြီပတ်စံပေးရပေါ့နော် QR ကရပြီဒါပေမဲ့အဲ့ QR ကအတူလာဆက်လာဆိုတော့သူတို့ကမဆက်ပြတဲ့ခါကျတော့ okay QR ရပြီဆိုတော့လည်းဝန်တာရနဲ့ငွေလေးလိုက်တယ်အဲ့လိုလူတွေပေါ့နော်သူတို့ကိုယ်တိုင်အဲဒီကြံလောက်တဲ့ဆိုရင်ဘယ်သူမှသူတို့ကိုလိန်လို့မရတော့ဘူ
းကိုထုံးဟာနေကနေပြီးတော့နိုင်ငံကူးလက်မှတ်ရဖို့တန်းစီနံပါတ် QR တင်နေတဲ့သူတွေကိုအတိအကထားကူညီပေးနေတဲ့သူဟာနေ့စဉ်မနေ့9နာရီအချိန်မှာ QR booking စတင်ပြီးပြီမဲ့9နာရီ3မိနစ်ကျော်လွန်ချိန်မှာတော့ booking တက်မှတ်လူဦးရေသာပေါ်ပြီးတော့ booking ယူလို့မရတာ QR code ချမှတ်ပြီးတာတွေဖြစ်တတ်တယ်လို့သူကပြောပါတယ်။ဒါကနိုင်ငံကူးလက်မှတ်လုပ်ဖို့ရှောက်ထားမဲ့သူတွေအတွက်အတိအကအခက်အခဲဖြစ်နေပါတယ်။ တနေ့ကိုလူဦးရေ2500နှုန်းပိုကင်ယူရတယ်လို့ကြေညာထားပေမဲ့တကယ်တမ်းလာယူဖို့ QR code ရသူရခိုင်နှုန်းဟာ10ရခိုင်နှုန်းတောင်မဖြစ်ဘူးလို့ဆိုပြီးတော့နိုင်ငံကူးလက်မှတ်လျှောက်ထားဖို့ကြိုးစားနေသူတွေကလူမှုကွန်ရက်တွေမှာရေးကြပါတယ်ဒီအခက်ခဲတွေနဲ့ပတ်သက်လို့ QR စနစ်ကိုလေ့လာစောင့်ကြည့်နေတဲ့နှီးပညာကျွမ်းကျင်သူတူက VOA ကိုခုလိုပြောပါတယ
်အမှန်ဆိုလို့ရှိရင်တော့ဟိုဘာနဲ့ပဲဝင်ယူယူဒီ website ကိုညွှန်းထားတဲ့ဒီညောင်းလက်မှတ်တက်ယူတဲ့ site ကိုဘယ်ဟာနဲ့ပဲဖြစ်ဖြစ်ဖုန်းနဲ့ပဲဖြစ်ဖြစ်အဲကွန်ပျူတာရှိရင်လည်းကွန်ပျူတာနဲ့ပဲဖြစ်ဖြစ်ပေါ့နော်ယူလို့ရရမယ်အနေအထားဖြစ်ရမှာအခုကဟို iPhone နဲ့ဆိုရင်ယူလို့မရဘူးလို့ Android နဲ့ပဲယူလို့ရတယ်လို့အဲ့တဲမှာမှမှ browser ကိုဆိုလို့ရှိရင်ဘယ် browser နဲ့ပဲသုံးမှဝင်လို့ရတယ်ဆိုတော့အားမျိုးလေးတွေရှိတယ်ပြီးရကကြရင်လည်းလူတိုင်းရဲ့ကဲဒီဟာလေးတော့ရှိတယ်လူတိုင်းကဝင်ယူလို့ရလားဆိုတော့လေမရပြန်ဘူးအဲပြီးလို့ရှိလို့ရှိရင်ဟို technical မှာကပြဿနာကဘာလဲဆိုတော့ဘယ်ဖုန်းနဲ့ဆိုရင်တော့ဟိုအရန်ကိုဘယ်လိုပြောမလဲ selected ဖြစ်နေတာပေါ့နော် limited လိုမျိုးဖြစ်နေတာဘယ်ဖုန်းဆိုရင်လဲဘယ်ဖုန်းနိုင်မရဘူးဘယ်ဟိုဆိုစာ processor မြင့်တဲ့ဖုန်းပါရမယ်လို့အဲ့လိုမျိုးတွေတော့ရှိနေတာပေါ့နော်လက်ရှိအခြေအနေမှာ
နိုင်ငံကူးလက်မှတ်လျှောက်ထားတဲ့ညမှာရုံကိုသွားပြီးတော့လျှောက်ထားခွင့် QR code စနစ်ခက်ခဲနေတာနဲ့ပတ်သက်ပြီးတော့စစ်ကောက်စီပြန်ကြားရေးကိုသတင်းဌာနတွေကမေးမြန်းပြီးမယ်ပြန်လည်ဖြေကြားခြင်းမရှိသေးပါဘူး COVID ကာယောဂါကာလအတွင်းမှာမလူလားအပ်တဲ့ဒီလူစုလူဝေးမဖြစ်ဖို့နဲ့လူစုလူဝေးကြောင့်လုံခြုံရေးအန္တရာယ်ရှိတာတွေစတဲ့အကြောင်းချက်အရတွေကြောင့်အရင်တန်းစီစောင့်ဆိုင်းတဲ့စနစ်ကနေပြီးတော့ချုပ်တင်ပုတ်ကင်ယူတဲ့စနစ်ကိုပြောင်းလဲကျင့်သုံးတာလို့တာဝန်ရှိသူတွေကပြောပါတယ်တခြားမျိုးကြီးတချို့မှလည်းနိုင်ငံကူးလက်မှတ်ထုတ်ပေးရုံတွေရှိပေမဲ့ရုံမှသွားပြီးတော့တတ်မှတ်ရမှာဂလူကိုရိုင်းသွားရောက်ယူရတဲ့စနစ်ကကျင့်သုံးဆဲဖြစ်ပါတယ်။ရွှေပြောင်းခြေချသူအများစုရှိတဲ့ရန်ကုန်တမြို့ထဲမှာပဲအွန်လိုင်းကနေကြိုတင် QR ယူရတဲ့စနစ်ကိုကျင့်သုံးနေတာပါ။ရန်ကုန်မှာကြိုတင်ပုတ်ကင်ယူရတဲ့စနစ်ကိုပြောင်းလဲလာတာ6လကျော်ရှိလာပြီဖြစ်ပြီးတော့အစာဘက်မှာအဆင်ပြေလွယ်ကူပေမဲ့နိုင်ငံရဲ့ချားကိုသွားလာလူတွေများပြားလာသလိုနောက်ပိုင်းဒီအကျိုးဆောင်ပွဲစားတွေပေါများလာတာတွေကြောင့်အခက်အခဲတွေပိုပြီးတော့တွေ့လာနေရတဲ့အကြောင်းပတ်စပို့ရရေးကြိုးပမ်းနေသူတွေကပြောကြပါရခင်ဗျာ။